စစ်ပွဲတွေဖြစ်ပွားနေတဲ့ယူကရိန်းနိုင်ငံအရှေ့ဘက်ကိုလူသားချင်းစာနာမှုအကူအညီတွေတင်ထားတဲ့ရုရှားရဲ့ truck ကစီပေါင်း180ထွက်ခွာလာတာကိုသူ့နိုင်ငံထဲဝင်ခွင့်ပေးမှာမဟုတ်ဘူးလို့ယူကရိန်းအရာရှိကပြောပါရယ်။ကမ္ဘာကြက်ချင်နေအဖွဲ့ ICRC နဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အတွက်ဒီကားသန်းတွေကိုဝင်ခွင့်မပေးရတာဖြစ်ကြောင်းနဲ့ဒါကိုအကြောင်းပြပြီးရုရှားလိုလားသူခွဲထွက်ရေးသမားတွေတင်ပိုက်ထားတဲ့နေမြင့်ထဲရုရှားတပ်တွေပို့ပေးတာမျိုးဖြစ်နိုင်တယ်လို့ယူကရိန်းသမ္မတရုံးကဒုအကြီးကဲ Valery Charlie ကပြောပါရယ်။ဒါအပြင် ICRCRC ကပစ္စည်းတွေကိုဖြန့်ဝေပေးနိုင်တဲ့အတွက်ရုရှားကဘသူ့ကိုမစိုးလုံးဝဝင်ခွင့်ပေးမှာမဟုတ်ဘူးလို့ပြောပါရယ် ICRC နဲ့ပူးပေါင်းဆောင်ရွက်တာဖြစ်တယ်လို့ရုရှားကပြောဆိုနေပေမဲ့လည်းအသေးစိတ်ဆွေးနွေးမပြီးမချင်းရုရှားတို့နဲ့ပူးပေါင်းဆောင်ရွက်အောင်မှာမဟုတ်ဘူးလို့ ICRC ကပြောပါရယ်ရုရှားနယ်စပ်နာကရုရှားလိုလားသူခွဲထွက်ရေးသမားတွေဟာယူကရိန်းတပ်တွေရဲ့တိုက်ခိုက်မှုတွေခံနေရပြီးဒီဒေသကလူထောင်ပေါင်းများစွာဟာတောက်တုံးရေးဆေးဝါးအကူအညီနဲ့လျှက်စစ်မီးပြတ်တောက်မှုတွေနဲ့ရင်ဆိုင်နေရတာပါရုရှားအစိုးရရဲ့အခုလိုအကူအညီပေးကရန်စီလိုခဲ့တာနဲ့ပတ်သက်ပြီးအနောက်နိုင်ငံအစိုးရတွေဖက်ကတော့တတိထားတုံ့ပြန်ခဲ့ပြီးလူသားချင်းအကူအညီပေးမှုလိုအပ်ချက်တွေကိုအကြောင်းပြပြီးစီရဲကျူးကျော်မှုမဖြစ်လာစေဖို့တတိပေးခဲ့ကြပါတယ်။အမေရိကန်သမ္မတဘာရက်အိုဘားမားနဲ့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုရောတနင်္လာနေ့အစောပိုင်းတယ်လီဖုန်းဆက်စကားပြောခဲ့ကြတာမှာယူကရိန်းအစိုးရရဲ့သဘောတူညီမှုမပါဘဲရုရှားဘက်ကကျူးကျော်ဝင်ရောက်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ပြောဆိုခဲ့ကြပါတယ်။